မြန်မာနိုင်ငံကသတင်းမီဒီယာတွေကိုစာပေစစ်ဆေးရေးခွင့်ပြုချက်မလိုဘဲထုတ်ဝေခွင့်ပြုလိုက်တဲ့ကိစ္စဟာအိန္ဒိယတရုတ်နိုင်ငံကိုပါကြရက်ရိုက်နေတယ်လို့ပြောရမှာပါတရုတ်ကွန်မြူနစ်ပါတီရဲ့အာဘော်ကိုထင်ဟပ်လေရှိတဲ့တရုတ်နိုင်ငံထုတ် Global Times သတင်းစာကြီးကတော့မြန်မာနိုင်ငံကစာပေလွတ်လပ်ခွင့်ကိုချီးကျူးပေမဲ့တရုတ်နိုင်ငံအနေနဲ့တော့ကိုယ်နိုင်ငံလက်တွေ့အခြေအနေတိုင်းဆက်သွားမှာဖြစ်တယ်လို့ခပ်ပြက်ပြက်ပဲရေးသားခဲ့ပါလေမြန်မာသတင်းလွတ်လပ်ခွင့်အပေါ်အခုလိုတရုတ်နိုင်ငံဘက်ကတုံ့ပြန်ချက်တွေကိုတော့ကိုသားညုံကဆက်ပြီးတော့တင်ပြပေးမှာပါရှင်
။မြန်မာနိုင်ငံတွင်းသတင်းမီဒီယာတွေစင်စါဖြတ်เสียမလို့တော့ဘူးဆိုတဲ့သတင်းဟာတရုတ်နိုင်ငံတည်းကအွန်လိုင်းသတင်းမီဒီယာတွေဘလော့ဂါတွေကြားမှာဆွေးနွေးစရာအကြောင်းတစ်ခုဖြစ်လာတာပါ။တရုတ်အနေနဲ့ကဒီမြန်မာနိုင်ငံကအခုလိုသတင်းမီဒီယာပြုပြင်ပြောင်းလဲမှုကိုစံနမူနာမယူသင့်ဘူးလားဆိုပြီးတော့မေးခွန်းထုတ်ကြပါရစေ။မြန်မာနိုင်ငံထဲမှာစာပေသတင်းချန်နယ်တွေအနေနဲ့အရင်ကလိုစာပေစီစီကိုကြိုတင်ခွင့်ပြုချက်တောင်းစရာမလိုတော့ပဲနဲ့လူလလနဲ့ထုတ်ဝေနိုင်တဲ့ဆိုပြီးတော့မြန်မာအာဏာပိုင်တွေကအခုတင်းလာနေကနေပြီးတော့ကြီးညာခဲ့တာပါတရုတ်နိုင်ငံကွန်မြူနစ်ပါတီရဲ့အာဘော်ကိုထင်ဟပ်လေးရှိတဲ့တရုတ်နိုင်ငံထုတ် Global Times သတင်းစာကြီးမှာတော့မြန်မာနိုင်ငံကအခုလိုပြုပြင်ပြောင်းလဲမှုတွေကိုချီးကျူးပါတယ်ဒါပေမဲ့မြန်မာနိုင်ငံလိုမတိုးတက်ပဲနောက်ကျန်နေတဲ့နိုင်ငံမျိုးတွေကိုစံနမူနာယူရမယ်ဒါတွေဟာအားအသင့်စရာဖြစ်တယ်လို့ပြောနေကြတာတဲ့တရုတ်နိုင်ငံအနေနဲ့မိမိတို့ရဲ့အခြေအနေနဲ့ကိုက်ညီမဲ့လက်ရှိတွားနေတဲ့လမ်းကြောင်းတိုင်းဆက်သွားမှာဖြစ်တယ်လို့ Global Times သတင်းစာကနေပြီးတော့ခက်ပြက်ပြက်တုံ့ပြန်ထားပါတယ်တရုတ်ခြေဆိုင်တတိပုဂ္ဂလသုံးသပ်ဝေဖန်သူ Bill Bishop ကလည်းအခုလို online internet ပေါ်မှာနှိုင်းရှင်ဝေဖန်ပြောနေကြတာတွေဟာတရုတ်နိုင်ငံရဲ့ပဂတိအခြေအနေကိုနားမလည်လို့ဖြစ်တယ်ဆိုပြီး view ကိုပြောပါတယ
် If you participate on Chinese social media you know the censorship is going on and so it's regularly mocked and criticized quite vociferously on Chinese social media and so
တရုတ်နိုင်ငံတွင်လူမှုကွန်ရက်မီဒီယာတွေမှာစင်စာပြတ်တောက်မှုတွေရှိနေတော့မှာအဲ့ဒီအတွက်လဲလောင်ပြောတာတွေပြင်းပြင်းထန်ထန်ဝေဖန်တာတွေခံရပါတယ်လူတွေကတရုတ်မြန်မာမြောက်ကိုရီးယားကိစ္စတွေမှာနှိုင်းယှဉ်ပြီးပြောကြပါတယ်မြောက်ကိုရီးယားကတော့တရုတ်ထက်စာရင်သတင်းလွတ်လပ်ခွင့်အရင်ရှိလာမဲ့ပုံပြောကြပါတယ်ဒါကတော့အတော်လေးလွန်နေထင်တယ်ဒီလူတွေကတကယ်ဖြစ်နေတာကိုမသိကြဘူးဆိုတာပြနေတာပဲ
မြန်မာနိုင်ငံအပါအဝင်တရုတ်အင်ဂျင်နီယာနိုင်ငံတွေကပြုပြင်ပြောင်းလဲမှုတွေဟာတရုတ်နိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေကိုအားကျအတူယူပြီးတော့ဖြစ်လာတာလို့ဒီ Global Times သတင်းစာကြီးကရေးပါတယ်အင်းဂျင်တွေတွေမဟုတ်ပါဘူးအခြားအာဖရိကနဲ့လက်တင်အမေရိကနိုင်ငံတွေကနောက်ပိုင်းဖြစ်လာတဲ့ဒီပြည်ပြင်းပြောင်းလဲမှုတွေဟာလည်းတရုတ်နိုင်ငံရဲ့အတွေ့အကြုံဖြစ်ပျက်တွေအရဖြစ်လာတာဆိုပြီးတော့ Global Times ကဆိုရတယ်တရုတ်ရဲ့ပြည်ပြင်းပြောင်းလဲမှုတွေဟာကျန်းမာတန်းနဲ့ဆန်းသတ်မှုတွေနဲ့အောင်ပွဲခံရပြီးဒီမြန်မာနိုင်ငံရဲ့ပြည်ပြင်းပြောင်းလဲမှုဟာအဖူးငုံဖြစ်ခါစမိုးတန်လီတန်မခံနိုင်သေးဘူးလို့လည်းရေးပါတယ် Bill Bishop ကလည်းမြန်မာနိုင်ငံအခြေအနေနဲ့တရုတ်အခြေအနေဟာနှိုင်းယှဉ်လို့မရနိုင်ဘူးဆိုပြီးတော့ပြောပါတယ်
Burma is a very small country and a much simpler country than China in a lot of respect.
မြန်မာနိုင်ငံကတရုတ်ထက်စာရင်ပိုသေးငယ်ပြီးအခြေအနေတော်တော်များများမှာလည်းပိုပြီးရှင်းလင်းလွယ်ကူပါတယ်။မြန်မာနိုင်ငံမှာကအင်တာနက်သုံးစွဲမှုကတိတ်တွင်ကျယ်လှတာမဟုတ်သေးပါဘူး။ဒါကြောင့်သတင်းမီဒီယာအတိုင်းဝိုင်းကအတော်လေးကွာပါတယ်။တရုတ်မှာကပိုပြီးတော့အတော်လေးရှုပ်ထွေးပါတယ်
။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေဟာအောင်မြင်မှုရမယ်လို့မျှော်လင့်ပေမဲ့မိမိတို့ရွေးချယ်လျှောက်လှမ်းနေတဲ့လမ်းပေါ်မှာတန်တရားဖြစ်တာကတော့မဖြစ်သင့်ဘူးဆိုပြီးတော့တရုတ်ရဲ့ဒီ Global Times သတင်းစာအပေါ်မှာရေးပါတယ်။မြန်မာနိုင်ငံဟာကမ္ဘာမှာအထူးကြံနေစဉ်ကာလဒီတရုတ်နိုင်ငံဟာအရင်မြန်မာစစ်အစိုးရရဲ့အနီးကပ်မဟာမိတ်နိုင်ငံတနေငံဖြစ်ခဲ့တာပါ။ဒါပေမဲ့မြန်မာနိုင်ငံရဲ့ခုနောက်ပိုင်းပြည်ပြင်ပြောင်းလဲကာလမှာတော့မြန်မာစစ်အစိုးရဟာအနောက်နိုင်ငံတွေနဲ့ဆက်ဆံရေးအရင်ကထက်ပိုပြီးတော့ပြည်ပစ်လာခဲ့ပါတယ်။အခုလိုမျိုးဒီမြန်မာနိုင်ငံထဲမှာသတင်းမီဒီယာတွေကိုလွတ်လပ်ခွင့်ပေးလိုက်တဲ့အပေါ်မှာ ISF နေစည်းမချသတင်းတော်များအဖွဲ့အပါအဝင်နိုင်ငံတကာသတင်းမီဒီယာစောင့်ကြည့်အဖွဲ့တွေနောက်မြန်မာနိုင်ငံတွေကသတင်းမီဒီယာအဖွဲ့အစည်းတွေကပါစဉ်းစားမဖြတ်ရတော့ဘူးဆိုတဲ့အစိုးရရဲ့ထုတ်ပြန်ချက်ကိုသူတို့ကကြိုးစားပါတယ်။ဒါပေမဲ့ပို့ပြီးတော့ပြုပြင်ပြောင်းလဲစရာတွေတော့ကြံနေသေးတယ်လို့ထောက်ပြပါရယ်အထူးသဖြင့်ကတော့ဒီ1962ခုနှစ်သတင်းမီဒီယာဥပဒေနဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်ဖို့ဆိုပြီးတော့သူတို့ကပြောပါရယ်အမေရိကန်ပြည်ထောင်စုနိုင်ငံကြေးဌာနကလည်းမြန်မာနိုင်ငံတဲ့အခုလိုဒီစာပေစာနယ်ဇင်းတွေပေါ်မှာလွတ်လပ်ခွင့်ပေးတဲ့ပုံမှာကြိုးစားပါရယ်ဒါပေမဲ့လည်းဒီသတင်းမီဒီယာသမားတွေအတိတ်ကမလိုလားဘူးဖြစ်နေတဲ့စာပေစီစီအဖွဲ့ကတော့ဖျက်သိမ်းတင်နေဆိုပြီးတော့ကြံပြုထောက်ပြထားပါရယ်ခင်ဗျာ